Professor Steinbach, မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်အတွင်းမှာသူ့ရဲ့ဒီမိုကရေစီခရီးစဉ်ဘလောက်ထိအရှိကိုတိုးခဲ့တယ်လို့ထင်ပါသလဲ။ဒေါအောင်ဆန်းစုကြည်ကလည်းပဲလူတွေမျှော်လင့်ထားရသလိုလွတ်တော်မှာအမတ်တယောက်ဖြစ်လာခဲ့ပါပြီ။ဆိုတော့မြန်မာနိုင်ငံဒီမိုကရေစီခရီးဘလောက်ပောက်ခဲ့တယ်ထင်ပါလဲပြီးခဲ့တဲ့နှစ်က
I think it has gone a remarkable distance that very few people expected. It has gone further than most would have imagined.Now it still has
လူမျိုးတွေမှမိလောက်တဲ့အထိမှတ်လောက်သားလောက်ခီးပောက်ခဲ့တယ်လို့ထင်ပါတယ်လူတွေစဉ်းစားမိတာတက်ကိုခီးပောက်ခဲ့တာပါဘလို့ကန့်သက်တွေရှိနေသေးတဲ့ဒီမိုကရေစီဖြစ်တယ်ဆိုတာမျိုးကနေလွတ်မြောက်ဖို့အထိကတော့အတော်ဝဝခီးဆက်အောင်မှာဖြစ်ပါတယ်ဒါပေမဲ့အင်မတန်ကြီးမားတဲ့တိုးတက်မှုတွေရှိခဲ့တာပါရှစ်ဆက်တိုးတက်လာမယ်လို့လည်းမျှော်လင့်ပါတယ
်အဲ့ဒါလိုတိုးတက်မှုတွေအဖြစ်ဘယ်လိုအချက်တွေကိုထောက်ပြလိုပါသလဲခင်ဗျာ
Well of course there is the opposition andNational League for Democracy in the parliament that is a good step there has been the elimination
တိုက်ခန့်ရှိလာပါတယ် NLD ကလွတ်တော်ကိုရောက်လာခဲ့ပါတယ်ဒါတွေကကောင်းမွန်တဲ့တိုးတက်မှုတွေပါစင်စာဖြတ်တောက်မှုကိုဖျက်သိမ်းခဲ့ပါတယ်နိုင်ငံတော်ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့သမ္မတဦးစီးရဲ့အစိုးရနဲ့ဥပဒေပြုရေးပိုင်းဖြစ်တဲ့လွတ်တော်တို့ကြားကိုယ်လက်မှုကြောင့်ပြဿနာတက်ခဲ့ရတာတွေရှိလာခဲ့ပါတယ်ဒါကမတူကွဲပြားမှုတွေရှိပိုင်ခွင့်ဘဟုဝါဒ pluralism ရဲ့အစိတ်ပိုင်းတစ်ခုပါဒီမိုကရေစီမှာဒါမျိုးရှိဖို့လိုအပ်ပါတယ်ဆိုတော့ကျွန်တော်တို့ဟာဘဟုဝါဒရဲ့အရေးလက္ခဏာတွေကိုမြင်တွေ့လာရပါပြီဒါတကယ်ကိုကောင်းတဲ့အချက်ပ
ါဒါပေမဲ့ပမခကအတိုက်ခံရှိလာပြီလို့ဆိုပေမဲ့မြန်မာနိုင်ငံရဲ့အတိုက်ခံဟာပြည်ပြပြင်းပြင်းမဟုတ်သေးပါဘူးအတိုက်ခံဆိုတာတကယ်တော့အစိုးရရဲ့လှုပ်ဆောင်ချက်တွေကိုအစိုးရမူဝါဒတွေကိုဝေဖန်ပြီးတော့ကွဲလွဲတဲ့မူဝါဒကိုထောက်ပြရမယ်ငါတို့သာအစိုးရဖြစ်ခင်ဒီပြဿနာကိုဒီလိုရှင်းမယ်ဆက်သဖြင့်ဥပမာကချင်ပြည်နယ်ကိစ္စကြည့်ပါဦးဆိုတော့မြန်မာအစိုးရလုံနေတာကိုလူတိုင်းကလက်မခံကန့်ကွက်နေကြပေမဲ့အတိုက်ခံဟာအဲ့ဒါကိုကန့်ကွက်တယ်ငါတို့ဟာဘယ်လိုမူဝါဒမျိုးနဲ့လှုပ်ချင်လဲဆိုတာမျိုးပြည်ပြပြင်းပြင်းချပြနိုင်ခြင်းမရှိသေးပါဘူးဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်အရလိုအပ်တဲ့အတိုက်ခံတရားပေါ်ထွန်းလာပြီလို့ပြောနိုင်ပါရဲ့လားခင်ဗျာ
Well, what you have to expect is that this is a process. This is not an end result that comes up with a solution.
ဒီနေရာမှာခင်ဗျားသိထားမှာကတော့ဒါဖြစ်စဉ်တရက်ဆိုတော့ပါပဲပြဿနာကိုဖြေရှင်းလိုက်လို့ပြေလည်ပြီးပေါ်ထွက်လာတဲ့နောက်ဆုံးရလမဟုတ်ပါဘူးဒါဟာပြောင်းလဲမှုဖြစ်စဉ်မှာဟုတ်ပါတယ်အတိုက်ခံအစီအစဉ်တရက်နဲ့ပေါ်ထွက်လာရမယ်လို့ကျွန်တော်ယူဆပါတယ်ကိစ္စရတော်တော်များများအတွက်အစီအစဉ်မျိုးဖြစ်ပါတယ်ပညာရေးဉာဏ်ဖြစ်နေတယ်ပြုပြင်ရမယ်ဆိုတာမျိုးကျမ်းမာရေးခြေနေစိုးရတဲ့လူနည်းစုတွေနဲ့ဆက်ဆံရေးပိုကောင်းရမယ်ဆိုတာမျိုးတော့ ਨੇ မရပါဘူးပြဿနာတစ်ခုချင်းစီအတွက်အတိအကျအစီအစဉ်မျိုးဖြစ်ရပါလိမ့်မယ်ဒီလိုအစီအစဉ်မျိုးကိုအခြေတင်ဆွေးနွေးကြရမှာပါတိုင်းသားလူမျိုးစုပြဿနာဟာလွတ်လပ်ရေးရပြီးကတည်းကအစိုးရအနေနဲ့ရင်ဆိုင်ခဲ့ရတဲ့အဓိကပြဿနာတစ်ရပ်ပါဦးနှုရဲ့အယတအစိုးရကဒီပြဿနာကိုမဖြေရှင်းနိုင်ခဲ့ပါဘူးဗိုလ်ချုပ်နေဝင်းနဲ့ဗိုလ်ချုပ်တန်းရွှေတို့ရဲ့စစ်ဆေးရတွေကဒီပြဿနာကိုပိုပြီးစိုးဝါးစေခဲ့ပါတယ်အခုခါမှာကျွန်တော်တို့ကအပေါင်းလက္ခဏာရဲ့အစပြုံးမှုကိုတွေ့မြင်နေရပါပြီပြောင်းလဲမဲ့အလားလာလဲရှိနေပါပြီဒါပေမဲ့ရိုဂျာပြဿနာကတော့ဖြစ်ရှင်းရခက်ဆုံးပြဿနာဖြစ်နေရှိနေပါလေဦးမယ
်နောက်တစ်ခုကပမောက္ခဒီစစ်တပ်ဩဇာလွှမ်းမိုးမှုဆက်လက်ရှိနေရဆိုတာကိုလုံးဝမထောက်ပြခဲ့ပါဘူးတကယ်တော့မြန်မာနိုင်ငံမှာစစ်တပ်ဩဇာလွှမ်းမိုးနေရဆိုတဲ့အခြေအသိကိုပေါ်နေနေပါတယ်အဓိကအဖြစ်ကြည့်မယ်ဆိုလို့ရှိရင်မနာကိုနိုင်ကလည်းဒီကိစ္စကိုညဉ့်ညံ့စွာပဲလို့ဖြစ်ရှင်းမဲ့ဆိုတာသူအစိုးရအဖွဲ့ဝင်တွေကတဆင့်ကောသူကိုယ်တိုင်ကပြောနေပါတယ်ဒါပေမဲ့ဒါကိုမဖြစ်ရှင်းနိုင်တဲ့ဟာစစ်တပ်ကဩဇာလွှမ်းမိုးနေလို့သာဖြစ်တယ်ဆိုတာကိုလူတိုင်းကပြောဆိုထောက်ပြနေကြတာပ
ါ Of course military influence was going to remain the idea that you have a western european or a western concept of the role of the military subordinate to civilians has not been anything that has happened since in Burmese independence in 1948.
စစ်တပ်လွှမ်းမိုးမှုဆက်ရှိနေဦးမှာတော့သိကြပါရယ်အနောက်နိုင်ငံတွေမှာလို့အရသားတွေရဲ့လက်အောက်မှာရှိတဲ့အရသားအမိန်အနာကိုနာခံတဲ့စစ်တပ်ဆိုတာမြန်မာနိုင်ငံလွတ်လပ်ရေးရတဲ့1948ခုနှစ်ကတည်းကမရှိခဲ့ပါဘူးအခုလဲဖွဲ့စည်းပုံဥပဒေထက်မှာစစ်တပ်ရဲ့ခန့်ကန့်တာကိုသူတို့ဟာသူတို့ပဲဖွင့်ဆိုရေးသားထားတာပါဒါပေမဲ့ဒီချက်ကလည်းပဲအချိန်ရလာတာနဲ့အမျှချုပ်ငိမ့်သွားရမှာပါအခုခါမှာတော့လူတွေကစစ်တပ်လွှမ်းမိုးကြီးစိုးမှုဆိုတာရေရှည်တည်တံ့မှုမှပြဿနာတရက်လို့မမြင်ကြတော့ပါဘူးစစ်တပ်ကိုဝင်နေဆိုတာဘဝတလန်တွေအကောင်းဆုံးလမ်းကြောင်းပဲဆိုတဲ့အမြင်ရှိနေခဲ့ပေမဲ့ဒီအမြင်တွေရောပါလာမှုနဲ့စစ်တပ်ခန့်ကန့်တာကြာဆင်းမှုဟာအတူမှင်းမှန်သွားရမှာပါလူဖွဲ့စည်းမှဘဝတလန်တွေတခြားလမ်းကြောင်းတွေအလားအလာတွေပွင့်လင်းလာတာနဲ့အမျှစစ်တပ်ရဲ့အရေးပါမှုလည်းနှေးပါသွားနိုင်ပါတယ်
ဟုတ်ကဲ့ဒါပေမဲ့ကျွန်တော်အခုထောက်ပြလိုတာကတော့လောလောဆယ်ဖြစ်နေတဲ့ကထင်ပြဿနာကိုကြည့်မယ်ဆိုရင်စစ်တပ်လွှမ်းမိုးမှုကစိတ်ကိုစိစာထင်ရှားနေတယ်လို့မထင်ဘူးလားခင်ဗျာ
Well what you're saying is in fact something a little bit more profound and that is
does the ကိစ္စနည်းနည်းပိုပြီးလေးလေးနဲ့ပြောရမယ်ကိစ္စပါသမ္မတရဲ့အယူအဆနဲ့စီမင်းစည်းကမ်းတွေဟာလူ့ဖွဲ့စည်းရဲ့အစွန်ဖျားတွေအထိ ပြန့်နှံ့တက်ရောက်မှုရှိရလားနောက်တနည်းပြောရမယ်ဆိုရင်သမရစစ်တပ်ကိုထိန်းချုပ်နိုင်သလားသမရအောက်ခြေဘျူရိုကရေစီအုပ်ချုပ်မှုရန်ရဲကိုထိန်းချုပ်နိုင်သလားနေစုံနေပြတန်းသားနေဆက်တွေသားတွေအထိသမရရဲ့အယူဆတွေထိန်းချုပ်နိုင်မှုတွေတက်ရောက်မှုရှိရလားဒါရီယာတကယ့်ကိုမေးစရာတွေပါအခုချိန်ထိသိကြတာတစ်ခုကတော့စစ်တပ်ဟာသမရရဲ့အမိန့်အာဏာဇက်အောက်ကိုပြက်ပြက်သားသားရောက်ရှိရမှာတွေ့ရသေးဘူးဆိုတာပဲဖြစ်ပါတယ်သမရအနေနဲ့ပြည်သူတွေဘဝကချင်းပြည်သူတွေရဲ့ဘဝနဲ့အတူစစ်တပ်ရဲ့အကျိုးစီးပွားတချို့ကိုလည်းကာကွယ်ပေးနေရအောင်မှာဖြစ်ပါတယ
်နောက်တစ်ခုကလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုနှိမ့်နှင်းတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီနေရာမှာလည်းပဲတချို့သုံးသပ်ကြတာကအခုအရသာအစိုးရပါလို့ပြောနေတဲ့သမရဥသိန်းစင်အစိုးရရဲ့လှုပ်ရဟာဟိုစစ်စွာခစ်ကိုပြန်ရောက်သွားသလိုပဲနောက်ကိုပြန်ဆုတ်သွားသလိုပဲဖြစ်တယ်လို့သုံးသပ်နေကြပါတယ်
Well, I think that the problem between labor and management in the mines and the copper mine is very important.
ဒီနေ့တက်တူဖို့ရေးကိစ္စအလုပ်သမားတွေနဲ့စီမံခန့်ခွဲရေးအပိုင်းပြဿနာအသိအရေးကြီးရလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အနေနဲ့လူခွင့်ရေးချိုးဖောက်မှုကိုလုံးဝမတွေ့လို့မမြင်လို့ရပါဘူး။ဒီနေရာမှာကျွန်တော်ကသိအသေးစိတ်တော့မပြောနိုင်ပါဘူး။ဒါပေမဲ့အစိုးရဆက်ဆက်တို့ကသဘောပေါင်းချင်းထိခိုက်မဲ့အရေးကိုအလေးနဲ့မထားခဲ့ကြပါဘူး။အလုပ်သမားအရေးကိုလုံလုံလောက်လောက်အလေးနဲ့မထားခဲ့ကြပါဘူး။အလုပ်သမားတွေအတွက်အခွင့်အရေးဟာ1962ခုနှစ်ကစတင်ခဲ့တဲ့ကာလတစ်လျှောက်မှာအခုခါပုံမရရှိလာနေပါပြီအပြည့်အဝအလုံးလောက်တော့မဟုတ်သေးပါဘူးတဖြည်းဖြည်းတော့တိုးလာနေပါပြီအခုချင်းနီတတူရင်ပြဿနာကိုသတိနဲ့ကင်တွယ်ဖြစ်ရှင်းနိုင်တာလဲကျွန်တော်တို့လိုချင်ပါတယ်ဒီကိစ္စမှာတော့တရုတ်နဲ့ဆက်ဆံရေးပြဿနာလဲပါဝင်နေတာပ
ါဟုတ်ကဲ့ကျွန်တော်အဓိကဒီမှာမေးလိုတဲ့ကိစ္စကတော့လက်ဘရောင်းတောင်ကိစ္စဆန္ဒပြတဲ့လူတွေအပေါ်မှာအနာပိုင်တွေကနှိမ်နင်းတဲ့အခါအင်အားကိုလိုအပ်တာထက်အလွန်အကျွံပိုသွန်းခဲ့တယ်ဆိုတဲ့အချက်ကိုပြောတာပါ
Well, of course, we don't want any government to be heavy-handed. And that may be that local officials are still don't understand.
လောတာရဲ့အတုံးနေနေတာကိုကျွန်တော်တို့ကလုံးဝမလိုလားပါဘူး။ဒီကိစ္စမှာလည်းအစိုးရကဘာတွေလုပ်ဖို့ကြိုးပမ်းနေရဲဆိုတာကိုအောက်ခြေဒေသကအရာရှိတွေနားမလည်နိုင်ကြသေးဘူးလို့ထင်ပါတယ်။သူတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နိုင်ပါတယ်။မမှန်မကန်လုပ်ရတွေကိုလုပ်နိုင်ပါတယ်။ဒါတွေကိုပြုပြင်ဖို့လိုတယ်ဆိုတာကတော့အမှန်ကန်ပါပဲ။ဘာမှစောရကတက်စရာမရှိပါဘူး။
နာမည်နှစ်အတွင်းတမဟုတ်လာမည်နှစ်တွေအတွင်းမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးမှာအရေးအကြီးဆုံးအဟံအတရဘာတွေဖြစ်လာနိုင်လဲလို့ထင်ပါလဲခင်ဗျာ
Well democracy involves compromise we have that problem in the United States as you well know
ဒီမိုကရေစီဆိုတဲ့နေရာမှာအလျှော်တင်းအပေးယူလုပ်ခြင်းဆိုတာပါပါတယ်ကျွန်တော်တို့အမေရိကန်ပြည်အောင်စုမှာလည်းဒီပြဿနာရှိနေတယ်ဆိုတော့ခင်ဗျားသိတဲ့အတိုင်းပါမြန်မာနိုင်ငံမှာလည်းဒီလိုပြဿနာပေါ်လာမှာပါပဲဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအာဏာပါဝါဆိုတာပုဂ္ဂိုလ်ရေးတိုက်ဆက်ပါတယ်အဖွဲ့အစည်းလိုက်တရှိတဲ့သဘောမတွေ့ရပါဘူးဒီလိုလူပုဂ္ဂိုလ်ရေးရာအာဏာရှိနေတဲ့အခါကျတော့လူပုဂ္ဂိုလ်တွေအနေနဲ့အလျှော်တင်းအပြေးယူလုပ်ဖို့တိတ်ပြီးတွတ်ဆုတ်တက်ကြပါတယ်ဒါပေမဲ့အလျှော်တင်းလုပ်ခြင်းဟာဒီမိုကရေစီရဲ့အခြေခံမှာအပြေးယူလုပ်တဲ့အခါမှာလူတွေဟာကိုလိုချင်တာကိုအပြည့်အဝမရနိုင်တာဟာခံရခက်တဲ့ကိစ္စပါလူတိုင်းမှာအ ਨੇ အများအလျှော်ပေးရတယ်ဆုံးရှုံးရတယ်အ ਨੇ ချင်းပြောင်းလဲပေးရပါတယ်ဒီလိုအပြေးယူလုပ်တဲ့ဖြစ်ရမျိုးကိစ္စမျိုးဟာမြမသမိုင်းမှာမရှိခဲ့ဘူးလားတိတ်ကိုကာလကြာမြင့်ခဲ့ပါပြီဆိုတော့ဒါမျိုးဖွံ့ဖြိုးဖြစ်ထွန်းလာဖို့အချိန်ယူရပါလိမ့်မယ်ဒါကိုကျွန်တော်တို့ကပြုစုပြူထောင်ပေးရပါလိမ့်မယ်အပြောင်းလဲတွေကိုအားပေးထောက်ခံရမယ်ရေရှည်ဆွမ်းမြဲတဲ့အလေ့အကျင့်ဖြစ်သွားအောင်အားထုတ်ကြရပါလိမ့်မယ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်လာတဲ့သမိုင်းကြောင်းကိုပြန်ကြည့်လိုက်မယ်ဆိုရင်လူထုတရားလုံးရဲ့သဘောထားတွေပြောင်းလဲတိုးတက်လာမှုနဲ့အညီထွန်းကားလာခဲ့တာကိုလည်းတွေ့ရပါလိမ့်မယ်
ဟုတ်ကဲ့အဲ့ဒီလူထုတရားလုံးရဲ့သဘောထားပြောင်းလဲလာဖို့ဆိုတာလွယ်လွယ်နဲ့ဖြစ်ပါမလားခင်ဗျာသဘောထားပြောင်းလဲအောင်ဘာတွေလုပ်ပေးသင့်ပါလဲပြန်ပညာရေးစနစ်ဆိုတာများလိုအပ်ပါလား
You need two things I think you need leadership from the top that demonstrates it and second you need an educational system that allows it to happen
လောက်စီအောင်တစ်ခုရှိပါတယ်ပထမတစ်ချက်ကတော့ထိတ်ဆုံးကလူတွေအနေနဲ့ဒီလိုအလျှော့ပေးညှိနှိုင်းတာမျိုးကိုနမူနာလုပ်ပြရမယ်ဒုတိယချက်ကဒါတွေကိုဖြစ်ထွန်းစေမယ့်ပညာရေးစနစ်တရားလိုပါတယ်ကျောင်းသားတွေအနေနဲ့သူတို့ရဲ့ပေါမောက်ခတွေ၊ဆရာတွေနဲ့ကိုယ်လွယ်တဲ့ယူဆတွေကိုတင်ပြနိုင်မဲ့ပညာရေးစနစ်တရားလိုအပ်ပါတယ်။ဒီလိုကျောင်းသူကျောင်းသားတွေရဲ့မတူကွဲပြားတဲ့ယူဆတွေကိုလက်ခံကြဖို့လည်းလိုအပ်ပါတယ်။ဆရာကဒုက္ကံပြီးသင်ကြားပေးတဲ့ပညာရေးစနစ်မျိုးမဟုတ်ပဲအပြန်အလှန်ဆွေးနွေးမေးမြန်းတဲ့သင်ကြားနည်းဖြစ်ဖို့လည်းလိုပါတယ်။ဒါတွေအားလုံးကရေရှည်လိုအပ်မယ့်ကိစ္စတွေပါ။ကမ္ဘာပေါ်မှာလည်းဒီလိုဖြစ်လာအောင်မျိုးဆက်အလိုက်ပြောင်းလဲပြုပြင်ခဲ့ကြရတာပါ။ခမရတို့တိုင်းပြည်မှာလည်းဒီလိုအခြေအနေလှုပ်သွားရမှာပါပဲ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတိုင်းရင်းသားလူမျိုးစုကိစ္စနဲ့ပတ်သက်ပြီးတော့မိကုန်းတစ်ခုပြန်မေးချင်ပါတယ်အခုကချင်မှာဖြစ်တဲ့ကိစ္စတော်တော်လေးဆွနေပါတယ်ဒါအပြင်တခြားတိုင်းရင်းသားတွေနဲ့ဆက်ဆံတဲ့နေရာမှာလည်းအပြစ်ခတ်ရဆက်ရေးဆိုတာကိုတော့လောလောဆယ်လုံခြုံနိုင်တာတွေးရပါတယ်အဲ့ဒီအပြစ်ခတ်ရဆက်ပြီးတော့နေဆက်ဒေသသူတို့တိုင်းရင်းသားဒေသတွေမှာစီးပွားရေးဖွံ့ဖြိုးအောင်လုပ်ဒီလိုရင်ပြဿနာပြေလည်သွားလိမ့်မယ်ဆိုတာကိုဦးစားပေးပြောနေကြပါတယ်နိုင်ငံတကာအသိုင်းအဝိုင်းကလည်းပဲဒါကိုပဲလိုက်ပြောနေကြတယ်တချို့မြန မြန်မာရေးသုံးသပ်သူတွေကအဓိကဟာအဖြေအစစ်မှမဟုတ်ဘူးလို့ပြောနေကြပါတယ်။ဆရာကြီးအနေနဲ့ပဲလို့ပြောလို့ပါတယ်တကယ်ဆို
I think that's a rather simplistic approach. I think it is much more complicated.
ဒါကလွယ်လွယ်တကူချင်းကပ်ထားတဲ့အမြင်သာဖြစ်ပါတယ်။လက်တွေ့မှာကဒီပြဿနာဒီထက်ပိုရှုပ်ထွေးပါတယ်။ဒီရေးမှာနိုင်ငံတကာအသိုင်းအဝိုင်းကဘာမှမလုပ်နိုင်ပါဘူး။အပေးယူလို့ညှိနှိုင်းကြဖို့အားပေးတိုက်တွန်းရုံလောက်ပဲလုပ်နိုင်မှာပါ။တကယ်ပြဿနာကဗမာလူများစုဟာသူတို့တိုင်းပြည်အတွက်အန္တရာယ်မရှိတော့ဘူးဆိုတာဖြစ်စေချင်ကြပါတယ်။တိုင်းသားတချို့ကတစ်ချိန်လုံးကတရားခွတ်ထွက်ရေးလွတ်လပ်ရေးကိုတောင်းဆိုနေခဲ့ကြတာပါ။အခုတော့Federal Snip ပြည်တော်စုကိုပြောင်းလဲတောင်းဆိုလာကြပါတယ်။ဒါပေမဲ့အစိုးရက Federal Snip ကိုကြောက်နေပါတယ်။ဒါပေမဲ့အာဏာခွဲရေးကိုပုံစံတစ်မျိုးမျိုးနဲ့လုပ်ဖို့လိုအပ်နေပါတယ်။ဒီလိုအာဏာခွဲရေးကိစ္စကလည်းတိတ်တော်မလွယ်ကူလာပါဘူး။ရာစုဝတ်ကြကြောပြပြနေကြတဲ့ယုံကြည်မှုကိုတဖြည်းဖြည်းပဲပြန်လဲတိဆောက်ကြရမှာပါ။ဒီပြဿနာဒီတိုင်းရင်းသားလူမျိုးစုပြဿနာဟာကျွန်တော်ခင်ဗျားတို့တိုင်းပြည်ကိုစတင်စိတ်ဝင်စားလာခဲ့စဉ်လုံးကလေးကမြန်မာနိုင်ငံရဲ့အဓိကပြဿနာမဖြစ်ရှင်းမဖြစ်ပြဿနာဆိုတာသဘောပေါက်နားလည်ခဲ့ရပါတယ်အခုထိအဖြေရှာလို့လည်းမတွေ့နိုင်သေးပါဘူးဆက်လက်ပြီးကြိုးစားသွားကြရအောင်ပါနိုင်ငံရေးပြည်လည်းမှုမရနိုင်သေးပါဘူးဒါပေမဲ့အစိုးရရဲ့အတိုက်ခံရဲ့တိုင်းရင်းသားတွေရဲ့စုပေါင်းပြီးအဖြေရှာနိုင်ကြပါစေလို့ပဲမျှော်လင့်ပါတယ်